အိန္ဒိယနိုင်ငံအယုဒယာမြို့မှာမွတ်စလင်နဲ့ဟိန္ဒူဘာသာဝင်တွေအကြားဆယ်စုနှစ်တွေကြာအငင်းပွားနေတဲ့ဘာသာရေးမြေပေါ်မှာဟိန္ဒူဘုရားကျောင်းစတင်ဆောက်လုပ်ဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကမနေ့ဗုဒ္ဓဟူးနေ့ကအုတ်မြစ်ချပေးလိုက်ပါတယ်ဒီဖျားเจ้าဟာကျွန်တော်တို့ယဉ်ကျေးမှုရဲ့ခေတ္တတင်ကြတာဖြစ်လာမှာပါ။တမောင်းများစွာသောပြည်သူတွေရဲ့ညီညွတ်မှုပြည့်ယုံဖြစ်လာမှာပါလို့ဥပ္ပစ္စာဘုရားမှာအနည်းဝန်ကြီးချုပ်မိုရီကပြောသွားပြပါတယ်။ဒီဖျားเจ้าကိုတိစောက်နိုင်ခဲ့တာဟာဝန်ကြီးချုပ်မိုရီဦးဆောင်တဲ့ဗရာတီယာဂျနတာပါတီ BJP ပါတီအတွက်အောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဟိန္ဒူဖျားယာမအထိမ်းမှဖျားเจ้าကိုဒီမြေပေါ်မှာတိစောက်နိုင်ရေးနှစ်ပေါင်း30လောက်ဆော့ဩပြီး BJP ပါတီထင်ရှားလာတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံတမိုင်းမှာထင်ရှားတဲ့မွတ်စလင်အုပ်ချုပ်သူတွေကဒီမြေပေါ်မှာဘာဘရီပလီကို1528ခုနှစ်မှာဆောက်လုပ်ခဲ့တာဖြစ်ပေမဲ့အဲ့ဒီမတိုင်ခင်ကလေးကဟိန္ဒူဘာသာဝင်တွေရဲ့မြင့်မြတ်တဲ့မြေဖြစ်ခဲ့တယ်လို့ဟိန္ဒူဘာသာဝင်တွေကပြောပြီး1992ခုနှစ်မှာဆန္ဒပြသူတွေကဘာဘရီပလီကိုဖျောချဖျက်ဆီးခဲ့တာလည်းဖြစ်ပါတယ်။မနစ်နိုဘာလာတုန်းကတော့အိန္ဒိယတရားရုံးချုပ်ကဒီမြေပေါ်မှာဟိန္ဒူဘုရားကျောင်းတည်ဆောက်ဖို့အမိန့်ချမှတ်လိုက်ပါတယ်။လာမယ့်3နှစ်ခွဲအတွင်းအပြည့်တည်ဆောက်မှာဖြစ်လို့2024ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါ BJP ပါတီအတွက်နိုင်ငံရေးအကျိုးအမြတ်ရရှိစေမှာဖြစ်ပါတယ်ခင်ဗျာ။